ဘင်္ဂလားဒေ့ရှ်နိုင်ငံကတက္ကသိုလ်တစ်ခုမှာအစိုးရကိုလိုလားတဲ့ကျောင်းသားတွေနဲ့စန့်ကျင်တဲ့ကျောင်းသူကျောင်းသားတွေအကြားရုံးရင်ဆန်ခတ်အခြေအနေဖြစ်တာကြောင့်ဒီကနေ့လုံခြုံရေးတပ်ဖွဲ့တွေကလူစုခွဲရတဲ့အထိဖြစ်ခဲ့ပါတယ်။ဒါကမျိုးအပြင်ဘက်ဆာဗာရဲမှရှိတဲ့ဂျာဟန်ဂျာနာကတက္ကသိုလ်မှာဒီကနေ့အစောပိုင်းတုန်းကနှစ်ဖက်ရုံးရင်ဆန်ခတ်ဖြစ်တာကိုလုံခြုံရေးအဖွဲ့တွေကမျက်ရည်ယိုပုံးတွေနမတ်တုပ်တွေသုံးပြီးတော့လူစုခွဲခဲ့တယ်လို့ဒီကျောင်းသားတွေနဲ့ရဲတပ်ဖွဲ့ကပြောပါတယ်။1982ခုနှစ်ဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးတိုက်ပွဲအတွင်းတိုက်ပွဲဝင်ခဲ့တဲ့စစ်မှုထမ်းဟောင်မိသားစုဝင်တွေအတွက်အစိုးရကဒီအလုတ်ခွဲတန်းကိုရာသတ်မှတ်ထားတာကိုအဆုံးသတ်ပေးဖို့ဒါကိုလိုလားကြတဲ့ကျောင်းသားတွေကတောင်းဆိုဆန္ဒပြရာကနေကန့်ကွက်သူတွေနဲ့အကြမ်းဖက်မှုတွေဖြစ်တဲ့အထိအခြေအနေတွေပြင်းထန်ခဲ့တာပါလွတ်လပ်ရေးတိုက်ပွဲဝင်စစ်မှုထမ်းဟောင်းတွေရဲ့မိသားစုတွေအတွက်အလုတ်ကိုတာခွဲတန်းသတ်မှတ်ချက်ကိုအရင်ကလည်းအခုလိုမျိုးကန့်ကွက်ဆန္ဒပြတာတွေကြောင့်2018ခုနှစ်ထဲကဒီစနစ်ကိုရပ်ဆိုင်ချတာပါဒါပေမဲ့ပြီးခဲ့တဲ့လတည်းမှာတော့တရားရုံးချုပ်ကဒီသတ်မှတ်ချက်ကိုပြန်လည်ပြဋ္ဌာန်းဖို့တောင်းဆိုခဲ့တာကြောင့်ဆန္ဒပြပွဲတွေတဖန်ပြန်ဖြစ်လာတာပါဒီကနေ့ဒီဆန္ဒပြပွဲအကြမ်းဖက်မှုတွေအတွင်းမှာတရားရတဲ့ကျောင်းသူကျောင်းသား50ကျော်ရှိပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်15ယောက်ထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်